တရုတ်နိုင်ငံဗေကျင်းမြို့ကထောင်ပေါင်းများစွာသောတရုတ်လူမျိုးတွေပါဝင်အာရှတဝမ်းမှာရှိတဲ့တရုတ်လူမျိုးတွေဟာဘုံကျောင်းတွေကိုသွားရောက်ဖျားဝတ်ပြုပြီးတော့သူတို့ရဲ့ရိုးရာနှစ်သက်ကူးပထမဆုံးတွေကိုကြိုဆိုခဲ့ကြပါတယ်။နှစ်သက်ကူးကိုကြိုဆိုတဲ့အနေနဲ့အဲဒီမှာအမွေးတိုင်တွေထွန်ခေါင်းလုံးတွေတီးပြီးတော့ကျန်းကျန်းမာမာချမ်းချမ်းသာသာနေနိုင်ဖို့အတွက်ဆူတောင်းခဲ့ကြပါတယ်။ဗေကျင်းမြို့မှာဆိုရင်အကျွေးစိတ်ကိုအမွေးတိုင်ထွန်ထားတဲ့ကျိုးတွေကိုပြစ်ထဲတာတွေဗေကျင်းမြို့တံတားအောက်ကခေါင်းလောင်းကိုအကျွေးစင်းနဲ့ပြစ်တာတွေလုပ်ခဲ့ကြပါတယ်။အဲ့လိုလုံနိုင်ရင်ကံကောင်းခြင်းတွေရရှိလာလိမ့်မယ်လို့ဝတ်ပြုဆူတောင်းသူတွေကယုံကြည်နေကြပါတယ်။အခုနှစ်ဟာတရုတ်ရိုးရာမြင်းနှစ်ဖြစ်တာကြောင့်ရှေ့ကိုတိုးတက်တဲ့နှစ်ဖြစ်သလိုစီးပွားရေးလုပ်ငန်းတွေအတွက်လည်းအလင်းမြန်တိုးတက်တဲ့နှစ်ဖြစ်တယ်လို့ဆိုကြပါတယ်။ဒါပြင်မိသားစုတွေအနေနဲ့လည်းငြိမ်းချမ်းလုံခြုံမှုရရှိပြီးတော့တိုင်းပြည်နဲ့လူမှုအဖွဲ့အစည်းတွေအတွက်လည်းကောင်းတဲ့နှစ်တစ်နှစ်ဖြစ်တယ်လို့ဆိုကြပါတယ်။ကမ္ဘာပေါ်ကရှေးအကျဆုံးတရုတ်တန်းတစ်ခုဖြစ်တဲ့ဖိလစ်ပိုင်နိုင်ငံမနီလာမြို့ကတရုတ်တန်းမှာဆိုရင်လည်းမီရှူမီပန်းပစ်ဖောက်တာတွေတရုတ်ရိုးရာနဂါးအကတွေနဲ့စီကားနေခဲ့ပါတယ်။ဒါပြင်မလေးရှားနိုင်ငံကွာလာလမ်ပူမြို့မှာလည်းချင်းသေးအကတွေဝတ်ပြုဆူတောင်းတာတွေနဲ့နှစ်သက်ကိုကြိုဆိုခဲ့ကြပါတယ်။ကြာသပတေးနေ့ညတကောင်မှာကြာရောက်တဲ့တရုတ်ရိုးရာနှစ်သက်ကူပွဲတော်ကိုကမ္ဘာတဝန်းကတရုတ်လူမျိုးတွေလည်းဆင်နွှဲနေကြတာဖြစ်ပါတယ်။တရုတ်ရိုးရာနှစ်သက်ကူပွဲတော်ဟာသတင်းတစ်ပတ်ကြာမြင့်ပြီးတော့ကမ္ဘာတဝန်းမှာရှိတဲ့တရုတ်လူမျိုးတန်ပေါင်းများစွာဟာသူတို့ရဲ့မိသားစုဆွေမျိုးတွေနဲ့တွေ့ဖို့အတွက်အခုလိုနှစ်သက်ကူကာလအတွင်းခီးသွားတာတွေလောက်ကြပါတယ်ခင်ဗျာ။